SNLD ပါတီကိုတိုင်းနာရေးရာဒုတိယဝန်ကြီးနေရာအတွက်ကန့်လန့်တယ်လို့သိရလို့ပါဆိုတော့လေဆရာတို့အကိစ္စနဲ့ပတ်သက်ပြီးတော့လည်းငင်းပယ်တယ်လို့လည်းကြားတယ်ဆရာဘာကြောင့်ပါလဲရှင
်ကျွန်တော်တို့ပါတီမူဝါဒနဲ့မကိုက်ညီလို့ပါခင်ဗျာအဓိကကတော့ကျွန်တော်တို့ကဖွဲ့စည်းပုံပြင်ဆင်ရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေမှာနှစ်ပါတီကြားဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာကိုအရင်တွေ့ဆုံညှိနှိုင်းပြီးတော့မှသူတို့ကပြောတဲ့ရာထူးယူရေးကိစ္စကိုစဉ်းစားနိုင်မှာပါအဲ့လိုမဟုတ်ဘဲနဲ့ဒီတောင်ထမ်းဆောင်မှုတက်ခုတည်းနဲ့ကျွန်တော်တို့ကိုဒီလိုမျိုးချင်းချောက်တာတော့ကျွန်တော်ကလည်းလက်ခံဖို့အဆင်မပြေလို့ပါအဲ့ဒါကြောင့်မလို့ညင်းပယ်လိုက်တာပါခင်ဗ
ျဟုတ်ကဲ့ဆရာတို့ဘယ်တော့မှကန့်လန့်တာပါလဲရှင်ဟုတ်ကဲ့
ကျွန်တော်တို့ကန့်လန့်တာတော့15 16ရက်လောက်ကပေါ့နော်ဒါပေမဲ့ကျွန်တော်ဘိုးကွန်ပီစီဝေးကို20 21ရက်နေ့မှာထိုင်ပြီးတော့မနေ့ကပဲကျွန်တော်ပြန်ပြီးအကြောင်းပြန်လိုက်ပါပြီကန့်လန့်တဲ့ပုံမှာကျွန်တော်ကြိုးစားတယ်ဝင်စားတယ်ဒါပေမဲ့လက်တင်ခံပြီးကျွန်တော်မဆောင်ရွက်နိုင်တဲ့အတွက်လည်းပဲဝန်နေတယ်ဆိုတဲ့အကြောင်းပေါ့နော်မနေ့ကပဲအကြောင်းပြန်လိုက်ပါဘူ
းဟုတ်ကဲ့ဟိုတခုကလည်းဟိုဆရာတို့အနေနဲ့လေတိုင်းရင်းသားတွေရဲ့အရေးတွေကိုဒီအစိုးရအဖွဲ့အတွင်းကနေပြီးတော့ပေါ့လေဟိုကြကြပြက်ပြက်ဆောင်ရွက်နိုင်လိမ့်မယ်လို့ရောယူဆလို့မရနိုင်ဘူးလားရှင
့်တိုင်းသားရေးရာဝန်ကြီးဌာနရဲ့လုတ်ပိုင်권ကိုဥပဒေနဲ့တကွာပြဋ္ဌာန်းပြီးသားဖြစ်ပါတယ်အဲ့ဒီဥပဒေနဲ့နီးဥပဒေကိုတေချာပြန်လေ့လာကြည့်လိုက်မယ်ဆိုလို့ရှိရင်တိုင်းသားချင်းစည်းလုံးညီညွတ်မှုတိုင်းသားတွေကိုယ်ပိုင်ပြဋ္ဌာန်းကျက်တူကိုအကောင့်ထဲပေါ်နိုင်မဲ့ဒါနဲပါတယ်ပေါ်ဆောင်ပိုင်ခွင့်လည်းမရှိတလို့ဖြစ်နေပါလေအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဒီအပေါ်မှာတော့ကျွန်တော်တို့ရဲ့ပါတီညီမှန်းချက်နဲ့ကိုက်နေကြအကြောင်းမရှိဘူးလို့သုံးသပ်ပြီးတော့မှဒီလိုမျိုးညင်းပယ်လိုက်ရတာပါဆရာ
ဟုတ်ကဲ့အခုလက်ရှိတိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အခြေအနေတွေပေါ်မှာဆရာပါများပြောနိုင်မလဲတိုင်းရင်းသားတွေအတွက်အခွင့်အရေးတွေဆိုရင်ရောဘာတွေလိုအပ်နေတယ်လို့ဆရာပြောလို့ရနိုင်မလဲရှင့်
တိုင်းသားရင်းနဲ့ပတ်သက်လာရင်အပြင်ပန်းအပြင်ကြည့်ရင်တော့ပုံမူပြီးတော့မှထိတွေ့ဆက်ဆံနိုင်တဲ့အနေအထားမျိုးတွေတော့တွေ့လာရတာပေါ့နော်။ကိုယ့်ရဲ့ယဉ်ကျေးမှုတလေးထုံးစံတွေကိုလွတ်လပ်စွာပေါ်ထုတ်နိုင်တဲ့အခွင့်အလမ်းမျိုးကတော့အရင်တက်မကရတယ်လို့ဆိုနိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ပြည်တော်စုကြီးရဲ့ပြဿနာတိုင်းသားပြဿနာဆလာခင်ဗျ။တိုင်းသားတွေရဲ့ကိုယ်ပိုင်ခွင့်ရေးတိုင်းသားတွေရဲ့မူရပါခွင့်ရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအေးချပေါ်ထုတ်ခွင့်မရဘဲနဲ့ဆိုလို့ရှိရင်တနည်းအားဖြင့်တိုင်းသားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုဖွဲ့စည်းပုံခြေခံဥပဒေမှာတိတိကျကျဖော်ထုတ်နိုင်ခြင်းမရှိသေးဘဲနဲ့ဖွဲ့စည်းပုံခြေခံဥပဒေမှာတိတိကျကျရေးဆွဲပြဋ္ဌာန်းထားခြင်းမရှိနိုင်သေးဘဲနဲ့ဆိုလို့ရှိရင်တော့တိုင်းသားပြည်ထနာပြည်လည်အောင်မှာမဟုတ်ဘူးအဲ့လိုအနေထားမျိုးရောက်အောင်အစိုးရတက်မတော်ပြီးတော့တိုင်းသားပြည်သူလူတွေရဲ့လုံးဝဝိုင်းဝန်းကြိုးပမ်းဖို့တော်တော်ကြီးကိုအချိန်ယူအောင်မယ်အချိန်ယူအောင်မယ်လို့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကလည်းငင်းချင်းနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဆရာမြန်မာနိုင်ငံမှာအခုလက်ရှိငင်းချင်းရဲ့အခြေအနေဆိုလို့ရှိရင်ဆရာဘယ်လိုများတုံ့သက်လို့ရနိုင်မလဲဆရာတို့ပါတီအနေနဲ့ဘယ်လိုများတုံ့သက်ပါလဲဆရာ
လက်ရှိငင်းချင်းအခြေအနေကတော့ deadlock ကိုရောက်လို့နေပါဖြစ်နေတယ်လို့ပဲကျွန်တော်မြင်တယ်နိုင်ငံတက်တနာကိုနိုင်ငံရေးနည်းအားဖြင့်ဘောင်းဆောင်ချင်းချင်းတွဲဆုံဆွေးနွေးခွင့်မရဘဲနဲ့ကျွန်တော်တို့လက်မှတ်တွေထိုးပွဲတွေတက်အဲ့လိုနေထားလောက်နေပဲဆိုလို့ရှိရင်ကျွန်တော်ရေးရှိမှာအဆင်ပြေနိုင်မဲ့နီလန်းသိပ်မတွေ့ဘူးလို့ကျွန်တော်တို့သုံးသပ်တယ်အဓိကအဖြစ်တော့တိုင်းသားခေါင်းဆောင်တွေနဲ့နိုင်ငံတော်ရဲ့ခေါင်းဆောင်တွေပြီးတော့တက်မတော်ခေါင်းဆောင်တွေသုံးဦးသုံးဖလှယ်တွေ့ဆုံညှိနှိုင်းပြီးတော့မှနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းကြကြကိုယ်တိုင်ဖြေရှင်းပြီးတဲ့နောက်မှာမှဒီလူထုတရားလုံးပါဝင်နိုင်မဲ့ပင်လုံးညီလာခံလို့ခင်းချင်းမျိုးကိုဆက်လက်ပြီးသွားပြန်တယ်လို့မြင်နေခင်ဗျာ
ဟုတ်ကဲ့ SNLD ပါတီအနေနဲ့ရောဆရာအခုဂျားပြရွေးကောက်ပွဲမှာဝင်ပြိုင်မှုရှိမလားဆရာ
ဟုတ်ကဲ့ဝင်ပြိုင်ပါမယ်ခင်ဗျာ
ဟုတ်ကဲ့ဘယ်နေရာတွေမှာဝင်ပြိုင်မလဲဆရာကြီး
လုံးလုံးကျတော့လဲချတမျိုးနေတဲ့ဒီမန္တလေးတိုင်းဆန်တိုင်းနာရီယာဝန်ကြီးပေါ့နော်အဲ့ဒါတွေကဒီတော်စုရေကောက်ပွဲကော်မရှင်နေနဲ့ဟိုရေကောက်ပွဲအစီအစဉ်မှာထည့်သွင်းခဲ့မယ်ဆိုလို့ရှိရင်ကျွန်တော်ဝင်ကြိုင်ဖို့အစီအစဉ်ရှိပါတယ်ခင်ဗျာ
လာမယ့်2020ရေကောက်ပွဲအတွက်ဘာတွေပြင်ဆင်နေတာတွေရောရှိပါလဲဆရာ
ဒီတော်စုရေကောက်ပွဲကော်မရှင်ကတရားဝင်ကြေညာတာမျိုးဘာမှမရှိတော့ကျွန်တော်တီးတန့်နေနဲ့ပြင်ဆင်တာမရှိသေးပါဘူးရေပုံဝင်အားဖြင့်တော့ရန်ပြည်နယ်ကျန်းလူလူနဲ့တက်ဆိုင်တဲ့မဲဆန္ဒနဲ့ဆိုလို့ရှိရင်ကျွန်တော်ဝင်ကြိုင်သွားဖို့ဒီပုံရအားဖြင့်ချမှတ်ထားတာပဲရှိတယ်
ဟုတ်ကဲ့ဆရာခုလိုပြကြပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ